အကြိုက်တာဂျန်ဖက်အဖွဲ့အတွက်နှစ်ပေါင်းများစွာအလုပ်လုပ်ပေးနေသူတူဟာဆီးရီးယားနိုင်ငံဆာမန်တာမြို့နီးသွားလာနေစဉ်လီလာဆန်တို့ကအမေရိကန်ရဲ့လေကြောင်းထိုးစစ်အတွင်းသေဆုံးသွားခဲ့တဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။သေဆုံးသွားသူမူရှင်အယ်ဖာဒလီဟာကားနဲ့သွားနေတဲ့ဇူလိုင်၈ရက်နေ့ကပဲပြတ်တက်ခံခဲ့ရတာပါ။အကြိုက်တာဂျန်ဖက်အဖွဲ့နဲ့ဆက်နွယ်ထားတဲ့ကွန်ရက်တစ်ခုဖြစ်တဲ့ကူရာဆန်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူအယ်ဖာဒလီဟာအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုပြပမှာပြစ်မှတ်ထားတိုက်ခိုက်နေသူဖြစ်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေတပ်ဗိုလ်ချုပ်ကြီးဂျက်ဖ်ဒေးဗစ်စ်ကကြေညာချက်ထဲမှာထုတ်ပြောခဲ့ပါတယ်။သူဟာအမေရိကန်ပြည်ထောင်စုကို2011ခုနှစ်စက်တင်ဘာ17ရက်တုန်းကအချမ်းဖက်တိုက်ခိုက်ရာမှာကြိုတင်အသိပေးခံခဲ့ရတဲ့အယ်ဖာဒလီအဖွဲ့ကယုံကြည်စိတ်ချသူအနေချင်းတဲ့ကတယောက်ဖြစ်တယ်လို့တိုက်ခိုက်မှုတွေကိုကြိုးကန်စီစဉ်နေသူအဆင့်မြင့်ခေါင်းဆောင်အတူဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ကူဝိတ်နိုင်ငံကဖရီလာကကျွန်းပေါ်မှာအမေရိကန်မရိန်းတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်မှုနဲ့ပြင်သစ်တင်မော် MV Lindbergh ကိုတိုက်ခိုက်မှုတွေပါဝင်2002ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်သူဖြစ်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ကဆိုပါတယ်။သူတည်ဆုံသွားတဲ့အတွက်အမေရိကန်ရဲ့မဟာမိတ်တွေကိုအယ်ကာတာအဖွဲ့တွေကပြည်ပနိုင်ငံတွေမှာတိုက်ခိုက်မှုတွေမှာအာရော့သွားနိုင်တယ်လို့လည်းပင်တဂွန်ရဲ့ကြေညာချက်ထဲမှာထုတ်ပြောထားပါတယ်ခင်ဗျ။